Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်ဗုဒ္ဓနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မိုင်းတန်စမဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါ။ငလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။လူဝင်မှုဆိုင်ရာသမ္မတဒေါ်နယ်ထရန့်ပြည်အမိန့်ကိုဖက်ဒရယ်တရားသူကြီးတူကဆိုင်းငံ့ထားတာဥပဒေကြောင်းအရခိုင်လုံမှုရှိမရှိအမေရိကန်အယူခံတရားရုံးတရုံးကဒီသတင်းပတ်တွင်စွန့်ဖြောက်ဖွယ်ရှိပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာလို့သူတို့ကိုယ်သူတို့ခေါ်တဲ့မွတ်စလင်လူနည်းစုတွေကိုရဲရဲဆက်ဆက်ပြုမှုခံနေရတယ်ဆိုတာပေါ့။ပုံရမ်းမင်းကြီးကဒီကနေ့ဝတ်ပြုဆုတောင်းပေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတရားမဝင်ငါးဖမ်းလှေတွေကို6လှန့်ပစ်ခတ်တာမှလူတအူးသေဆုံးသွားတယ်လို့မြန်မာအစိုးရပိုင်းသတင်းစာတွေမှာပေါ်ပြပါရယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြအမှာကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာရေပိုင်နယ်အတွင်းမှာဘင်္ဂလားဒေ့ရှ်ငါးဖမ်းလှေကိုမြန်မာရေတပ်ဘက်ကချင်းချောက်ပစ်ခတ်ခဲ့တဲ့ပြစ်စင်နဲ့ပတ်သက်ပြီးတော့
ဘင်္ဂလားဒေ့ရှ်ကိုသူတို့လာပြီးတော့ဟိုကျူးကျော်ပြီးတော့ဒါငါးလဖမ်းနေတဲ့ကြောင့်မို့လို့သူတို့ကိုခေါင်းစစ်စစ်ဖို့တော့ကိုဒါကျွန်တော်တို့ဒီဘက်မှာဒီလက်မြေ
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အထူးလုံခြုံရေးရဲမှူးကြီးတန်နိုင်ကအခုလိုရှင်းပြထားတာကိုမကြာခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်တပ်မတော်ကနေဖမ်းဆီးထိန်းသိမ်းထားတဲ့မွန်ဂွန်ဒေတာကဘာသာရေးတင်းထောက်စရာနှစ်ဦးကိုမနေ့ကတရားစွဲလိုက်တဲ့တဲ့တင်ဆရာတွေကိုခုညနေမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မတ်တကီထက်တို့ကကြီးညာပေးသွားမှာပါ။
မွတ်စလင်လူဦးရေအများဆုံးရှိတဲ့နိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်တားမြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ပြီးခဲ့တဲ့လအမိန့်ကိုဖက်ဒရယ်တရားသူကြီးတူကဆိုင်းငံ့ထားတာမှာဥပဒေကြောင်းအရခိုင်လုံမှုရှိမရှိဆိုတာကိုဆန်ဖရန်စစ္စကိုအခြေစိုက်အမေရိကန်အယူခံတရားရုံးတစ်ခုကဒီသတင်းပတ်တွင်စုံဖြတ်ဖွယ်ရှိပါတယ်။အမေရိကန်တရားရေးဌာနကရှေ့နေတူဦးနဲ့ဝါရှင်တန်နဲ့မင်နီဆိုတာပြည်နယ်တွေကိုကိုစားပြုတဲ့ဝတ်လွန်တော်ရတူဦးတို့ကတရားသူကြီး3ဦးပါအယူခံတရားရုံးမှာအင်ကာနေကတယ်လီဖုန်းကနေတဆင့်ရှောက်လွဲချက်တွေပေးကြပါတယ်။သမ္မတထရမ့်ရဲ့အမိန့်ဟာကွန်ဂရက်လွှတ်တော်နဲ့အခြေခံဥပဒေကအနှင်းထားတဲ့သူရဲ့လုပ်ပိုင်ခွင့်အာဏာပုံထဲမှာရှိတဲ့အကြောင်းအမေရိကန်ပြည်ထောင်စုကိုလာဖို့ပြည်ဝင်ဝင်ဗီဇာလိုအပ်တဲ့ခရီးသွားတွေကိုဆန်းစစ်တာမှာတင့်တော်တဲ့စည်းကမ်းတွေချမှတ်ဖို့ခွင့်ပေးထားကြောင်းအဆိုရရှိနေ August Flinch ကရှောက်လွှဲချက်ပေးပါတယ်။ကွန်ဂရက်လွှတ်တော်နဲ့အရင်သမ္မတဥပမာအဆိုရလက်ထက်တုန်းကဆိုမာလီယာ၊ဆူဒန်၊အီရန်၊အီရက်၊လီဘီယာ၊ဆီးရီးယားနဲ့ယီမင်နိုင်ငံတို့ကိုအာဏာပိုင်တွေအနေနဲ့စိုးရင်ရတဲ့နိုင်ငံတွေဖြစ်သတ်မှတ်ခဲ့ကြောင်းအဲ့ဒီနိုင်ငံတွေဟာအကြမ်းဖက်ဝါဒအန်ဒရယ်ရှိတဲ့ဒါမှမဟုတ်အကြမ်းဖက်ဝါဒီတွေကိုလှုပ်ရှားခွင့်ပေးထားတဲ့နိုင်ငံတွေဖြစ်တာကြောင့်ပါပဲလို့ရှင်းနေ Flinch ကရှောက်လွှဲပါတယ်။ဒါ့အပြင်အမေရိကန်မှာဖမ်းပြီးတဲ့ဆိုမာလီနိုင်ငံသားအများပြားဟာအယ်ရှာဘပ်အကြမ်းဖက်ဝါဒီအဖွဲ့နဲ့ဆက်ဆက်ရှိကြတယ်လို့လည်းဆိုပါတယ်။ Washington ပြည်နယ်ရှင်းနေချုပ် Noah Purcell ကတော့ Trump အစိုးရဟာဥပဒေပိုင်းအပြည့်အဝဆန်းစစ်မှုမရှိဘဲပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်ချက်ကိုပြန်ချပြီးနိုင်ငံကိုဗျံပရာပြန်ဖြစ်အောင်လုပ်နေတယ်လို့ရှောက်လွှဲပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ပညာရေးဝန်ကြီးအဖြစ် Bessie DeVos မနစ်အင်ကာနီညာပိုင်းကဒုတိယသမ္မတ Mike Pence ရဲ့ရှေ့မှောက်မှာကျန်းသစ်စာချိန်ဆိုပါတယ်။ Bessie DeVos ကိုပညာရေးဝန်ကြီးအဖြစ်သမ္မတ Trump ရဲ့ရွေးချယ်မှုနဲ့ပတ်သက်ပြီးအငင်းပွားစရာဖြစ်ခဲ့ပြီးမနစ်အင်ကာနီအထက်လွှတ်တော်မဲခွဲမှုမှာတော့ထောက်ခံသူနဲ့ကန့်ကွက်သူမဲအရေးအတွက်တူနေတာကြောင့်ဒုသမ္မတ Mike Pence ရဲ့ထောက်ခံမှုနဲ့ပညာရေးဝန်ကြီးအဖြစ်အတည်ပြုနိုင်ခဲ့ပါတယ်။အစိုးရအဖွဲ့ဝင်အဖြစ်အတည်ပြုနိုင်ရေးဒုသမ္မတရဲ့မဲကိုအသုံးပြုခဲ့ရတာဟာဆိုရင်လေအမေရိကန်သမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်
။ When I cast my first vote in the United States Senate though, I wasn't just voting for you. Having seen your devotion to improving the quality of education.
အမေရိကန်ထက်လွှတ်တော်မှာကျွန်တော်ရဲ့ပထမဆုံးမဲကိုထည့်ခဲ့တာဟာခမည်းအတွက်တင်မဟုတ်ပါဘူး။နိုင်ငံတော်ကအချို့တဲဆုံးကလေးငယ်တွေတချို့အတွက်အရေးအသွေးရှိတဲ့ပညာရေးကိုမြင့်တင်ဆောင်ရွက်နိုင်မဲ့ခမည်းရဲ့အရေးအသွေးကြောင့်အမေရိကန်ကလေးငယ်တွေအားလုံးအတွက်မဲထည့်ခဲ့တာဖြစ်ပါတယ်။ Bessie DeVos ကိုထောက်ခံမဲ့ထည့်ခဲ့ရတာဟာဆိုရင်ကျွန်တော်ထည့်ခဲ့မှုတဲ့ဆန္ဒမဲတွေထဲမှာအလွယ်ကူဆုံးဖြစ်တယ်လို့လည်းဒုသမ္မတ Mike Pence ပြောဆိုခဲ့တာဖြစ်ပါတယ်။ DeVos ကိုကန့်ကွက်မဲ့ထည့်ကြတဲ့ဒီမိုကရက်အထက်လွှတ်တော်အမှတ်48ဦးနဲ့ Republican 2ဦးလည်းပူးပေါင်းခဲ့တာကြောင့်ထောက်ခံသူနဲ့ကန့်ကွက်သူအတူတူဖြစ်နေခဲ့ပြီးဒုသမ္မတရဲ့မဲလိုအပ်ခဲ့တာဖြစ်ပါတယ်။
ထင်ရှားတဲ့ရုရှားအတိုက်ခံနဲ့အစိုးရကိုဝေဖန်သူသတင်းတော့ဗလာဒီမီယာကာရာမာဇာဟာပြင်းထန်တဲ့အစိတ်ခက်ခံရတာကြောင့်မော်စကိုမြို့တော်ကစေယုံတစ်ခုမှာအသေးအံနာမကျန်းဖြစ်နေတယ်လို့ဇနီးဖြစ်သူကပြောပါတယ်။ဘာမှမသိတဲ့အရာတစ်ခုကြောင့်ပြီးခဲ့တဲ့သတင်းပတ်မှာခန္ဓာကိုယ်ကလီဇာတွေအကြီးအကျယ်ထိခိုက်သွားတာလို့ဇနီးဖြစ်သူရက်ဖ်ချန်ညာကာရာမာဇာကအင်္ဂါနေ့မှာပြောပါတယ်။သတင်းတော့ကာရာမာဇာဟာအမေရိကန်ခီးစဉ်တစ်ခုထွက်ဖို့နိုင်ပိုင်းလိုမှာပဲအဲ့ဒီလိုဝေဒနာခံစားရတာလို့ဆိုပါတယ်။ရုပ်ရည်ချက်ချင်းလိုပဲကျမရဲ့ချိုးရင်းလာတာကြောင့်အသက်35နှစ်အရွယ်ကာရာမာဇာကိုစေဘဝန်ထမ်းတွေကဆေးသွင်းပြီးတော့အတိမဲ့အောင်လှုပ်ထားလိုက်ရပါတယ်။အဲဒီအချိန်ကစလို့ကာရာမာဇာဟာအသေးအံဖြစ်နေသေးပေမဲ့တည်ငြိမ်တဲ့အချိန်တွေရှိလာပြီလို့ဆိုပါတယ်။ဒါပေမဲ့လည်း သူ့အခြေအနေဒါမှမဟုတ်နာမကျန်းမှုနဲ့ပတ်သက်ပြီးဆေးဘက်ဆိုင်ရာတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးအစိတ်ခက်ခံရတာကိုစစ်ဆေးတွေ့ရှိတဲ့အကြောင်းဆရာဝန်တွေကအတည်ပြုတယ်လို့ရဲတပ်ဖွဲ့ကသူ့ကိုပြောရဲဆိုပြီးကာရာမာဇာရဲ့ရှေ့နေဗာဒင်ပရိုကိုရော့ဖ်က Facebook မှာအင်္ဂါနေ့နောက်ပိုင်းကရှိပါတယ်ဒါပေမဲ့လည်းရှေ့နေရဲ့ပြောဆိုချက်နဲ့ကိုက်ညီတဲ့တရားဝင်ထုတ်ပြန်ချက်လုံးဝထွက်မလာသေးပါဘူး
အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်အီရန်ဘာသာရေးခေါင်းဆောင်ရဲ့စိန်ခေါ်ပြောဆိုမှုတွေနဲ့ပတ်သက်လို့အီရန်ခေါင်းဆောင်အယာထိုလာအလီခါမေနီအနေနဲ့အမေရိကန်မှာသမ္မတတာဝန်ယူနေပြီဆိုတာကိုနားလည်သင့်တယ်လို့သမ္မတအင်ဗျူရောကတုံ့ပြန်လိုက်ပါတယ်။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံအကြား2015ခုနှစ်ကရထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်မှာကိုသမ္မတထရန့်အနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့အင်ဗျူရောပြောခွင့်ရရှောင်းစပိုက်ဆာကအင်ကာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ဇန်နဝါရီလ29ရက်နေ့ကအီရန်ရဲ့ဒုံးကျည်စမ်းသပ်မှုဟာဒေသလုံခြုံရေးကိုထိပါစေတယ်လို့အမေရိကန်အတွက်ချင်းချမှုဖြစ်တယ်လို့အမေရိကန်ဘက်ကဒီစမ်းသပ်မှုကိုအပြင်းထန်ကန့်ကွက်ခဲ့ပါတယ်။ဒီအပေါ်မှာအီရန်ဘာသာရေးခေါင်းဆောင်ခါမေနီကပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပြောဆိုပြီးလာမယ့်ဖေဖော်ဝါရီလ10ရက်နေ့အီရန်အစ္စလာမစ်တော်လှန်ရေးနှစ်ပတ်လည်နေ့မှာအမေရိကန်ဘက်ကတံပြန်ချင်းချမှုတွေကိုအီရန်လူထုကဘယ်လိုတုံ့ပြန်မလဲဆိုတာမြင်ရစီမယ်ဆိုပြီးအီရန်ဘာသာရေးခေါင်းဆောင်ကပြောဆိုတာဖြစ်ပါတယ်။
UAE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE ကနေဘူဒူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာလို့သူတို့ကိုယ်သူတို့ခေါ်ဆိုတဲ့မူဆလင်လူနည်းစုတွေကိုရရက်ဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေပေါ်ပိုယမ်မင်းကြီးဖရန်စစ်ကဒီကနေ့အပြင်းထန်ဝေဖန်လိုက်ပါတယ်သူတို့ရဲ့ယဉ်ကျေးမှုနဲ့မူဆလင်ယုံကြည်ချက်အတိုင်းနေထိုင်ကျင်ကြတာတသက်ကြောင့်နှိမ့်ဆက်ညှဉ်းပန်းခံရအသက်ခံနေကြတဲ့အတွက်သူတို့အတွက်ဝမ်းဝန်းဆုတောင်းပေးကြပါစို့လို့ပိုယမ်မင်းကြီးကမိန့်ပါတယ
် Io vorrei pregare con voi oggi in modo speciale per i nostri fratelli e sorelle Rohingya, questi cacciati via dal Myanmar.
ကျွန်တော်တို့ရဲ့ Rohingya ညီကိုမွန်မားတွေအတွက်ဒီကနေ့အထူးနီးလန်းတစ်ခုနဲ့အတူတူကဆူတောင်းပေးကြပါတယ်။သူတို့ဟာမြန်မာနိုင်ငံကနေနှင်ထုတ်ခံရဘယ်သူကမှလက်မခံကျင်တဲ့အတွက်တနေရာကနေတနေရာရွှေ့ပြောင်းသွားလာနေကြရပါတယ်။ဒါပေမဲ့သူတို့ဟာငြိမ်းချမ်းတဲ့လူကောင်းတွေပါ။သူတို့ဟာခရစ်ယာန်ဘာသာဝင်တွေမဟုတ်ပါဘူး။သူတို့ဟာလူကောင်းတွေပါ။သူတို့ဟာကျွန်တော်တို့ရဲ့ညီကိုမွန်မားတွေပါလို့ပုံရမ်းမင်းကမိန့်ပါတယ်။ဗာတီကန်နန်းတော်မှာစူဝေးရောက်ရှိနေသူတွေနဲ့အတူဒီကနေ့လုပ်တဲ့ဝုပြုစုတောင်းပွဲတွင်ပုံရမ်းမင်းကအဲ့ဒီလိုမိန့်ကြားသွားတာပါ။ရခိုင်ပြည်နယ်မှာလူညုံရေးတပ်တွေကရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်တာ၊လူစုလူဝေးနဲ့မရင်းကျင်တာ၊ရွာတွေကိုမီးရှို့တာတွေလုပ်ခဲ့ကြတယ်လို့ပြီးခဲ့တဲ့သတင်းဘက်ကပဲထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရကစားတကူထဲမှာဖော်ပြခဲ့ပြီးတဲ့နောက်ပုံရမ်းမင်းကြီးကကြိုတင်ပြင်ဆင်မထားဘဲဒီကနေ့မိန့်ကြားစုတောင်းပေးတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်ငါးဖမ်းလေတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကမြန်မာအစိုးရကိုအကြောင်းကြားပါတယ်။အသက်26နှစ်အရွယ်ငါးဖမ်းသမားနူရူအာမင်တေဆုံးခဲ့ပြီးနှစ်ဦးဒဏ်ရာရတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်ဒေသခံတွေငါးဖမ်းသမားတွေနဲ့ဘင်္ဂလားဒေ့ရှ်ရဲတို့ကပြောတာပါ။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နတ်မြစ်အတွင်းမြန်မာတပ်မတော်ကပြီးခဲ့တဲ့တနင်္လာနေ့ကင်းလှည့်တာမှာတရားမဝင်ငါးဖမ်းဆက်လေတွေကအကြမ်းဖက်ဖို့ဝိုင်းလာတဲ့အတွက်ဟန်တာပစ်ခတ်တာဖြစ်တယ်လို့မြန်မာအစိုးရကတုံ့ပြန်ပါတယ်။မောင်တော်မြို့နယ်ကရင်ချောင်းနယ်ညောင်ချောင်းကြားဘင်္ဂလားဒေ့ရှ်ငါးဖမ်းဆက်လေ၈ဆင်းလောက်မြန်မာရေးပိုင်နဲ့ထဲမှာငါးခုဖမ်းနေတာကိုတွေ့ခဲ့ရလို့အနည်းဆုံးလေကိုစစ်ဆေးဖို့ချင်းကတ်တာမှာငါးဖမ်းဆက်လေတွေကအန်ဒီအေပြုတ်ဖို့ဝိုင်းရန်တိုးကပ်လာတဲ့အတွက်လက်နက်ငယ်နဲ့နှစ်ချက်ပစ်ခဲ့တာပါလို့လည်းမြန်မာအစိုးရကပြောပါတယ်။ဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်ငါးဖမ်းလေတွေထွက်ပြေးသွားတယ်လို့ဆိုပြီးအဖြစ်မှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးနေပါတယ်လို့မြန်မာအစိုးရကပြောဆိုထားပါတယ်ရှင်
။အမေရိကန်နဲ့ဂျပန်တို့ပူးတွဲပြီးပဲ့ထင်းတုံးကြီးတက်ဖြတ်သိမ်းမော့ကနေတုံခွင်းတုံးတစ်စင်းကိုအော်မီမြင်ဆန်းသက်ပြစ်လွတ်နိုင်ခဲ့ပါတယ်။ဟာဝိုင်ပြည်နယ်ခေါဝီကျွန်းကနေတောက်ကြနေညမှာအဲ့ဒီလိုဆန်းသက်ပြစ်လွတ်တဲ့အကြောင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျွန်းပေါ်မှာရှိတဲ့ပစိဖိတ်တုံးကြီးစခန်းကနေတာလတ်ပြစ်တုံးကြီးတစ်စင်းကိုအရင်ဆုံးပြစ်လွတ်ပါတယ်။အဲ့ဒီတုံးကြီးကို USS John Paul ဖြတ်သိမ်းမော့ကနေရေဒါနဲ့ဖမ်းယူပြီးတင်မောမှာတက်ထားတဲ့ AGS ဒုံခွင်းဒုံစနစ်နဲ့အအောင်မြင်မြင်နဲ့ကြားဖြတ်ပြစ်ချလိုက်တာပါဂျပန်နဲ့အမေရိကန်အစိုးရနဲ့စစ်မှုကုန်ထုတ်လုပ်ငန်းအဖွဲ့တွေပူးတွဲထုတ်လုပ်တဲ့ဒီဒုံကြီးဟာနှစ်နိုင်ငံလုံးအတွက်အထူးပဲအရေးပါကြောင်းအဆုံးတစ်နေ့မှာကမ္ဘာတဝန်ပယ်ထိန်ဒုံကြီးချိန်ချောက်မှုအန်ဒရယ်ကိုခုခံကာကွယ်နိုင်စွမ်းတိုးတက်စေမှာဖြစ်ကြောင်းဒုံကြီးကာကွယ်ရေးအေဂျင်စီ MDA ညွှန်ကြားရေးမှူးရေးတဲ့ဒုတိယဗိုလ်ချုပ်ကြီး James Siren ကသတင်းထုတ်ပြန်ချက်မှာပြောထားပါတယ် CNN သတင်းဌာနကပြောတာအရဆိုရင် အေဂျီစ်ဒုံကွန်းဒုံစနစ်တက်ဆင်ထားတဲ့ပယ်ထင်းဒုံကြီးပါဖြစ်တဲ့ပေါ်အမေရိကန်ရေထဲမှာ62ဆင်းရှိပြီးဂျပန်မှာ6ဆင်းရှိပါတယ်
မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်တွေရပ်တန့်စေရအတွက်ဗန်နာရဲ့အရာဖိအားပေးမှုတွေထိရောက်ဖို့ဆိုရင်တရုတ်ဘက်ကဒီအပေါ်လိုလားပူပေါင်းမှုကအတော်လေးအရေးပါတယ်လို့အမေရိကန်ထိပ်တန့်အရာရှိဟောင်းတဦးကမနေ့အင်္ဂါနေ့ကပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတအိုဘားမားလက်ထက်2015ခုနှစ်မှာမြောက်ကိုရီးယားအစိုးရကိုတင်းတင်းကြပ်ကြပ်ဖိအားပေးခဲ့တာပါသမ္မတဘရက်အိုဘားမားရဲ့အမိန့်ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုတွေနဲ့ဆက်နွယ်တဲ့တတိပုဂ္ဂလတွေအဖွဲ့အစည်းတွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ကျင့်သုံးခဲ့ပါတယ်။အမည်မဲ့စည်းသွင်းခံထားတဲ့မြောက်ကိုရီးယားဘဏ်တစ်ခုနဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့တရုတ်လုပ်ငန်းစုကြီးတစ်ခုဖြစ်တဲ့ဒန်ဒါဟွန်ရှန်ဆက်မှုဖွံ့ဖြိုးရေးလုပ်ငန်းကြီးကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကစက်တင်ဘာလမှာပထမဆုံးအကြိမ်ဖြစ်ဒဏ်ခတ်ပိတ်ဆို့ပါတယ်။အမေရိကန်ရဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုကနိုင်ငံတကာဗန်ဒါရေးစနစ်ထဲကမြောက်ကိုရီးယားရဲ့ပိုင်ဆိုင်မှုတွေအပေါ်ဖိအားပေးရရောက်ပြီမဲ့လဲထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုဖြစ်ဖို့တရုတ်ဘက်ကပူးပေါင်းပါဝင်ဖို့လိုတယ်လို့ပြောဆိုတာဖြစ်ပါတယ
်ခုချီရသိနေမဲ့တင်ကြီးထိုက်တုတ်ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဘင်္ဂလားဒေ့ရှ်ငါးဖမ်းလီကိုမြန်မာရေးတပ်ဖက်ကချင်းချောက်ပစ်ခတ်တဲ့ဖြစ်စဉ်ကိုပြောပြပေးပါမယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာရေးပိုင်နဲ့အတွင်းဝင်ရောက်ငါးဖမ်းကြတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလီတွေကိုမြန်မာရေးတပ်ဖက်ကချင်းချောက်ပစ်ခတ်ခဲ့လို့ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့သိရပါဗျ။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုကန့်ကွက်စာပေးပို့ထားပြီးတော့ဖြစ်စဉ်အသေးစိတ်ကိုတော့ဆက်လက်စုံစမ်းဆဲပဲလို့မြန်မာအာဏာပိုင်တွေကထုတ်ပြန်ပါဗျ။ဒီအကြောင်းကိုရှားဖောင်ကစုံစမ်းမေးမြန်းထားပါဗျ။
ပြီးခဲ့တဲ့တနင်္လာနေ့ညပိုင်းကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အနက်မြစ်အတွင်းဝင်ရောက်ငါးခုဖမ်းခဲ့တဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေတွေကိုမြန်မာရေတပ်က6လမ်းပစ်ခတ်ရမှာဘင်္ဂလားဒေ့ရှ်ငါးဖမ်းသမားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကအကြောင်းကြားလာတယ်လို့မြန်မာဘက်ကထုတ်ပြန်ပါတယ်မြန်မာရေတပ်ဘက်ကနတ်မြစ်အတွင်းကင်းလှည့်နေချိန်မှာပဲမောင်တော်မြို့နယ်ထက်ကကရင်ချောင်းနဲ့ညောင်ချောင်းကြားမှာဘင်္ဂလားဒေ့ရှ်ငါးဖမ်းလေ၈ဆင်းခန့်တွေ့ရှိပြီး၅ဆင်းဟာမြန်မာရေပိုင်နဲ့ထဲဝင်ရောက်ငါးဖမ်းနေတာမို့ရေတပ်က၆လမ်းပစ်ခတ်ခဲ့တာလို့မြန်မာဘက်ကပြောပါတယ်ဒီ၅ဆင်းကိုစစ်ဆေးဖို့သွားစဉ်မှာငါးဖမ်းလေတွေဘက်ကနေ NDA ပြုမဲ့ဟန်မျိုးရတာမို့၆လမ်းပစ်ခတ်ရတာလို့ဆိုပါတယ်ဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အထူးလုံခြုံရေးရဲမှူးကြီးတက်နိုင်က VOA ကိုအခုလိုရှင်းပြပါတယ်
ဟုတ်ကဲ့ခင်ဗျာပြီးခဲ့တဲ့တရမြက်ကဒီကျွန်တော်တို့ဒီနတ်မြက်ထဲမှာပေါ့နော်နတ်မြက်ထဲမှာအဲဒီငါးတိပက်ကအဲဟိုတက်ဒီငါးဖမ်းဒီ56 59စီလောက်ပေါ့ကျွန်တော်တို့ဒီဘက်ဒီဘက်နတ်ထဲမှာသူတို့ဟိုငါးဖမ်းတယ်ငါးဖမ်းတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကနေပြီးတော့ဟိုတက်တားတာပေါ့ထိန်းတာပေါ့အမှန်မှန်သူတို့လာပေါ့ဗျာဟိုစီစစ်မလို့ပေါ့နော်ကျွန်တော်တို့ကအဲ့ဒါလေးစီစစ်ဖို့ဆိုပြီးတော့လမ်းခေါ်တယ်ခေါ်တဲ့ခါကျတော့သူတို့ကမလာတဲ့အကျင်ကိုကျွန်တော်တို့သက်ဖို့ဝင်တွေကိုရန်မူမဲ့ပုံစံမျိုးလုပ်တဲ့အတွက်ကြောင့်မလို့၆လမ်းပြစ်ခတ်လိုက်တာတော့ရှိတယ်သူတို့ဒီကဒဏ်ရာရပါညာရတော့ကျွန်တော်မသိဘူးကျွန်တော်တို့ဒီကဒါဒီပိုင်းနဲ့ထဲကိုသူတို့လာပြီးတော့ဟိုကျူးကျော်ပြီးတော့ဒါငါးလာဖမ်းတဲ့အတွက်ကြောင့်မလို့သူတို့ကိုခုံစီစစ်ဖို့အတွက်ကိုဒါကျွန်တော်တို့ဒီဘက်မှာဒီနတ်မြေအေးလုံညုံရေးတာဝန်ကြတဲ့ရေတဲ့ကင်းလက်ရင်ရန်ဒီကိုလှမ်းခေါ်တယ်ခေါ်တဲ့အတွက်ကြောင့်မလို့သူတို့မလာဘူးမလာတဲ့အပြင်ကိုကျွန်တော်တို့ဒီကင်းလက်တဲ့အဖွဲ့ကိုရံမူတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့၆လမ်းပြစ်ခတ်တယ်အဲ့လောက်ထိတော့သိရတယ်အဲ့တဲ့ရင်ကိုကျွန်တော်တို့အထက်ဌာနကိုတင်ပြထားတယ်ပြီးရင်ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့ကန့်ကွက်စာပို့ထားတယ်ဘင်္ဂလားဒေ့ရှ် PGB ဖွဲ့ဦးလဲ
သူတို့ဘက်ကပေးပို့ထားတဲ့ကန့်ကွက်စာနဲ့ပတ်သက်လို့အခုအချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပြန်ချက်တစုံတရာရှိမရှိမသိရသေးဘူးလို့လည်းရဲမှူးကြီးတက်နိုင်ကပြောပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်ငါးဖမ်းလေတွေဟာအရင်နှောင်းကလည်းမြန်မာရေပိုင်နဲ့တဲ့ကိုဝင်ရောက်ငါးဖမ်းတာတွေရှိတဲ့အတွက်ခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ရတာမျိုးတွေရှိတယ်လို့ရဲမှူးကြီးတက်နိုင်ကပြောပါတယ
်အဲ့ဒါမျိုးကတော့ရှိတာပေါ့ရှိလို့လည်းကျွန်တော်တို့ကဒီချောင်းပေါ့ဝါဒီမှာကင်းလို့ပြီးလို့ရှိရင်ရေရင်လှည့်ကင်းလို့ပါလို့ရှိတာပေါ့နော်သူ့ရေပိုင်ထဲမှာဖမ်းတာပြဿနာမရှိဘူးကျွန်တော်တို့ဒီဘက်ရေပိုင်ထဲမျိုးရောက်နေတဲ့ခါမျိုးကြတော့ကျွန်တော်စီစစ်ရတာမျိုးရှိတာပေါ့နော
်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတော့မြန်မာရေတပ်ကဘင်္ဂလားဒေ့ရှ်ရေပိုင်နဲ့တဲဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပြီးပစ်ခတ်မှုကြောင့်အသက်26နှစ်အရွယ်ငါးဖမ်းသမားနူရိုအမင်တည်ဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရေတပ်ဖွဲ့ဘက်ကပြောတဲ့အကြောင်း Reuters သတင်းဌာနမှဖော်ပြထားပါတယ်မြန်မာဘက်ကတော့ဖြစ်စဉ်အပေါ်မှာအသေးစိတ်စုံစမ်းနေတယ်လို့ဆိုပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာနယ်စပ်မြင်းအငင်းပွားမှုတချို့ရှိတယ်လို့ရခိုင်ပြည်နယ်အတွင်းမွတ်စလင်ဒုက္ခသည်များအရေးနဲ့ပတ်သက်လို့လည်းနှစ်ဖက်အငင်းပွားမှုတွေရှိပါတယ်လက်တလောအားဖြင့်တော့မောင်တော်ဒေသလူနည်းစုမွတ်စလင်အရေးကိစ္စနဲ့ပတ်သက်လို့နယ်စပ်မှာလုံခြုံရေးအထူးတင်းကျပ်ထားတဲ့အခြေအနေမှာလည်းရှိနေတာပါရှင
်ရှားပေါင်းဆက်သွယ်မေးမြန်းထားတာပါခုတစ်ခါတော့တင်းထောက်ဆရာနှစ်ဦးရဲ့အမှုအကြောင်းကိုကြည့်ရအောင်ပါ တမရော့ကနေဖန်စီထိမ့်သိမ်းထားပြီးတော့သက်ဆိုင်ရာရဲစခန်းကိုလွှဲပြောင်းခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမွန်ဂိုဒေသကဘာသာရေးတင်းထောက်စရာ UDT နောင်လက်ခေါ် UDWAN ဒေါနောင်လက်နဲ့ ULAN ဂျော်ဂမ်ဆိုင်တို့နှစ်ဦးကိုမူဆယ်ရဲစခန်းကနေမတရားအသင်းဆက်သွယ်မှုပုံမှန်စစ်ခုမြင့်ဆောက်တဲ့အပါအဝင်ပို့ကုံတွင်းကုံအဥပဒေပုံမှန်ရှင်းနဲ့မြို့နယ်တရားရုံးမှာမဏိကတရားစွဲဆိုခဲ့ပါတယ်။တင်းထောက်စရာနှစ်ဦးရဲ့အမှုအတွက်အမခံရဖို့ခက်ခဲပေမဲ့လိုင်စင်မဲ့မော်တော်ဆိုင်ကယ်အမှုနဲ့ပတ်သက်ပြီးအမှုမရရအောင်တင်းတဲ့အနေထားလို့ပဲကချင်ဘာသာရေးအဖွဲ့ခေါင်းဆောင်တွေကရှုမြင်ကြပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မွန်ဂိုဒေသကပါတာရေးတင်းထောက်စရာဥတီတီနောင်လက်ခေါ်ဥတွန်တော့နောင်လက်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးကိုမတရားတင်းဆက်သွယ်မှုပုံမှ18တဲ့အပါဝင်ပို့ကုံသွင်းကုံအဥပဒေပုံမှန်ရှင်းနဲ့မြို့နယ်တရားရုံးမှာမနေ့ကဆွဲချက်တင်ခဲ့တယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအင်းမြစ်ကပြောပါတယ်
။ဦးဒီဒီနောင်လနဲ့လမ်းကျော်ကံဆိုင်လို့မနေ့ကကျွန်တော်တို့ခုနှစ်ရက်နေ့ကမြို့နယ်တရားရုံးကိုကျွန်တော်တို့မတရားတင်ဥပဒေပုံမှန်ဆက်ကွန်တင်တဲ့တရားဆွဲဆိုထားပါတယ်။သူတို့နှစ်ဦးမှပါလာတဲ့အချင်းချင်းကသူတို့အချိန်မှပေးစီရမိတဲ့ဆိုင်ကနေစီးနဲ့ပတ်သက်ပြီးတော့ပို့သွင်းရှင်းနဲ့ကျွန်တော်တို့ကတရားမှုထပ်ခွင့်ထားပေးရတယ်။ပုဂ္ဂိုလ်သွင်းကဥတွေပုံမှန်ရှင်းနဲ့ပြီးတော့အရေးယူထားပါလေ
။ဥတွန်တော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာမုံကိုတိုက်ပွဲကာလတွင် KIO ကချင်လွတ်လပ်ရေးဖွဲ့အတွက်လူသစ်စုဆောင်ပေးခြင်းသတင်းပေးခြင်းမဟုတ်မမှန်လှုပ်ကြံဝါဒဖျက်ခြင်းတွေကိုပါဝင်လှုပ်ဆောင်ခဲ့လို့မတရားတင်းဆွတ်သက်မှုပုံမှန်18တဲ့အရာဆွဲချက်တင်ခဲ့တယ်လို့သူတို့နှူးစင်းနေတဲ့မော်တော်ဆိုင်ကယ်ဟာလည်းတရားမဝင်ဖြစ်နေလို့ပို့ကုံသွင်းကုံအဥပဒေပုံမှန်ရှင်းနဲ့ထပ်မံတရားစွဲဆိုခဲ့တယ်လို့သူရဲမှုအင်းမြင့်ကပြောပါတယ်။လက်ရှိတင်းထောက်ဆရာနှူးကိုမူဆယ်မြို့မှရဲစခန်းမှာထိန်းသိမ်းထားပြီးကျန်းမာရေးခြေနေကောင်းမွန်စွာရှိနေတယ်လို့လည်းသူရဲမှုအင်းမြင့်ကဆိုပါတယ်။ကြေနှစ်ချင်းတင်းတော်ထွေထွေသွင်းမှုဒေါက်တာခလန်ဆန်းစွန်ကတော့လှိုင်းစင်မဲ့မော်တော်ဆိုင်ကယ်လက်ဝဲသွေးရှိမှုနဲ့အမှုထပ်မံဆွဲချက်တင်တဲ့ပုံမှာခုလိုပြောပါတယ
်ကျွန်တော်မင်းရသူတို့အရှိနေလေးပြောချက်ရတော့စက်ခွန်တင်းနဲ့ဆွဲချက်တင်ထားတဲ့တင်းရင်ဟောဆိုင်ကယ်ဝတ်တော့ပေါ့နော်ဝတ်တော့လိုင်းစင်လဲအဲ့ဒီအမှုတွေလဲပါတယ်ပြောတယ်ဆိုင်ကယ်ဝတ်တော့ဘေးရရခိုင်နှုန်းရှိတယ်ဆရာကြီးကျွန်တော်တော့သူတို့ဒီမှုကိုမရရအောင်ဟိုရှာဖွေပြီးမှတတ်ထားတဲ့ပုံမှန်တွေပေါ့တော့အဲ့ဒါတွေကတော့မလို့အပ်တဲ့ပုံမှန်တွေပါအဲ့ဒါတွေကတော့
မူဇင်နဲ့မုံကိုဒေတာဟာနေဆက်ဒေတာဖြစ်လို့တရုတ်ပြည်ကတရားမဝင်တင်သွင်းလာတဲ့ရင်များများရှိနေတဲ့ဆိုပေမဲ့ဖမ်းဆီးမှုတွေတော့မရှိသေးဘူးလို့မူဇင်ဒေတာခန့်အိုက်ခန်းကဆိုပါတယ
်။နေဆက်မျိုးဆိုတော့အခုကသူကဖမ်းလဲအများတော့မဖမ်းနိုင်ဘူးဆိုင်ကယ်ဆိုရင်လည်းအဲ့ဒီကျွန်တော်တို့ဒီတရုတ်ပြည်ကနေထုတ်နေတဲ့ဟာတွေကနေ့တိုင်းရှိတယ်ကြ။ဒီအပိုင်းစီရလေအဲ့လိုတိမရှိဘူးဆိုတော့ဖြူဆယ်ပါဆင်ကြီးတော်တော်မရဘူးဆိုင်ကယ်အကုန်လုံးကတောက်နေပြီပဲကားတွေရောပဲ
ဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးရမှုဟာတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေထုတ်ပြန်တဲ့အမှုဖြစ်လို့အာမခန့်ရဖို့ခက်ခဲပေမဲ့လည်းကချင်နှစ်ချင်းအတင်းတော်ကနေဆက်လက်ကူညီဆောင်ရွက်သွားမယ်လို့ဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်ကျွန်တော်ထင်တော့ဟိုမလွယ်ဘူးထင်တယ်အာမခန့်တော့ဒါပေမဲ့ကျွန်တော်တို့ကိုစ조사ရမှာပေါ့အခုဒီရှိနေဒီကိုကျွန်တော်တို့ကဒီ second tip ဆိုတဲ့ဒီဟို KIA နဲ့ဆက်တဲ့ဆိုတဲ့ဥစ္စာကလည်းကျွန်တော်တို့တက်ကနေကြည့်မယ်ဆိုရင်တော့ဥမာစုတောင်းရယ်ဆိုတာနေရာတကာမှာတောင်းနေတာပဲတွဲမှာခေါ်ခေါ်သူတို့စုတောင်းတာတော့ဒါကိုတော့ဒီဆက်တယ်လေဆိုပြီးမှတော့ဒီစားလို့တော့မရဘူးပေါ့အဲ့ဒီအခု Chance Take Kitchen Lawyer Group ကိုသူတို့အဖွဲ့ကတောင်းပေးကြပါလေ
ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု GIA, TNLA, MNDAA, AA တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှုတ်ဟာမုံကိုဒေသတိုက်ပွဲအခြေအနေအကြောင်းကိုဒီတွင်ပြပမီဒီယာတွေကိုတိုက်ပွဲဖြစ်ပွားခြင်းအခြေအနေနဲ့ဘာကြောင့်ပျက်စီးခဲ့တဲ့အခြေအနေအမှန်ကိုရှင်းလင်းပြောဆိုခဲ့သူတွေဖြစ်ပါတယ်။ဒီဇင်ဘာ24ရက်နေ့ညပိုင်းမှာဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးနေအိမ်ကနေပျောက်ဆုံးသွားပြီး2019ဇန်နဝါရီလ19ရက်နေ့မှာသာ KIU ဖွဲ့သွဲလူသစ်စုဆောင်ချင်းတရင်ပေးချင်းမဟုတ်မမှန်လှုပ်ကြံဝါဒဖျက်ချင်းများကိုပါဝင်လှုပ်ဆောင်ခဲ့တာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူနှူးကတော့တက်ဆိုင်ရာမူဆယ်မြို့မှရဲစခန်းကိုလွှဲပြောင်းအပ်နှံပြီးအခုလိုတရားစွဲဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကွင်းတင်ပြပို့ထားတာပါခုတစ်ခါမှာတော့အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မိမိလုံခြုံရေးဝန်ကြီးဌာနဝန်ကြီး John Kelly ရဲ့ပထမဆုံးအကြိမ်ကွန်ကရစ်လွှတ်တော်ရှေ့မောက်ထွက်ဆိုပွဲမှာတော့မူဆီနိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်အောင်စုကိုပြည်ဝင်ခွင့်တားမြစ်လိုက်တဲ့သမ္မတ Donald Trump ရဲ့အမိန့်ထုတ်ပြန်ချက်ကအဓိကလွှမ်းမိုးနေခဲ့ပါတယ်။ဝန်ကြီး Kelly ကတော့သမ္မတရဲ့အခြေတင်ဖြစ်စရာအမိန့်နဲ့ပတ်သက်လို့ကွန်ကရစ်လွှတ်တော်အနေနဲ့မစိုးရိမ်ဖို့ပြောဆိုခဲ့တဲ့အကြောင်းကို VOA သတင်းတောက် Catherine Gibson သတင်းဆောင်မကိုခြေခံပြီးကိုအောင်ဦးသွင်းဦးကတင်ဆက်ပေးပါမယ်။
အငင်းပွားစရာဖြစ်နေရတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုကြီးကြပ်ရေးဆိုင်ရာအမေဟာဘာသာရေးကိုအဓိကအခြေမခံပဲလုံခြုံရေးအနေကိုတွက်ချက်ဆုံးဖြတ်ခဲ့တာဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကလွှတ်တော်ကိုအာမခံပြောကြားခဲ့တာပါ
It's not being done for because they're Muslim countries but
Muslim နိုင်ငံကမို့လောက်တာမဟုတ်ပါဘူးသူတို့ရဲ့အကဲဖြတ်ချက်တွေအချက်လက်တွေကိုမယုံလို့လောက်တာပ
ါဒါပေမဲ့လည်းအရင်စလိုအကောင့်ထဲပုံမဲ့စာလွှတ်တော်နဲ့တန်းတန်းမင်းမင်းလောက်ခဲ့မယ်ဆိုရင်တော့နိုင်ငံတော်ကလူစိတ်တွေကလွင်မှုကြီးကြပ်ရေးလုပ်ငန်းတွေမှာရှုပ်ထွေးမှုတွေနဲ့အတူဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရတဲ့အဖြစ်မျိုးတွေကိုရှောင်ရှားနိုင်လိမ့်မယ်လို့လည်းဝန်ကြီးကယ်လီကပြောပါတယ
် In retrospect I should have this is all on me by the way
ပြန်သုံးသပ်ကြည့်မယ်ဆိုရင်တော့အားလုံးကကျွန်တော်တာဝန်ပါအချိန်နည်းနည်းလောက်ပိုယူလိုက်ဖို့ကောင်းပါတယ
်အရင်စလိုလုံးမိကြောင်ဝန်ခံခဲ့ပေမဲ့လည်းတာမြင့်မင်းကြောင်ပြည်ဝင်ခွင့်မရပဲမောင်းထုတ်ခံခဲ့ရတဲ့မိသားစုတွေကိုစာနာဖို့ဝန်ကြီးကယ်လီကိုပြောဆိုခဲ့ကြတဲ့ဒီမိုကရက်ဥပဒေအမတ်တွေရဲ့မချေနှက်ချက်တွေကိုတော့ပြပြအောင်မလုပ်နိုင်ခဲ့ကြပါဘူးဒီကိစ္စကြောင့်ပါတီနှစ်ခုကြားသဘောထားကွဲလွဲမှုတွေတိတိကျကျတွေ့လာရတယ်လို့အောက်လွတ်တော်အမတ်စကော့ပယ်ရီတို့လို့ Republican Party ကိုယ်စားလှယ်တွေကတော့တမနာရဲ့အမေဟာ American ရဲ့အသက်အိုးအိမ်တွေကိုအကာအကွယ်ပေးနိုင်တယ်လို့ဆိုကြပါတယ်
While it might be inconvenient for some people to be stopped at the airport
ဒီစိတ်ဒီမှာဒါစီခံရတဲ့အတွက်တချို့လူတွေအဆင်မပြေဖြစ်တာတွေရှိကောင်းရှိနိုင်ပေမဲ့အမေအဖေညီအစ်ကိုမောင်နှမတွေဆစ်ဖြစ်နေတဲ့နေရာကပဲဖြစ်ဖြစ်အကျန်းဖက်တိုက်ခိုက်ခံရတဲ့လူမှုအတိုင်းဝင်းကပဲဖြစ်ဖြစ်မိဘတွေအိမ်ပြန်ရောက်မလာနိုင်ကြတဲ့အဖြစ်နဲ့ကျုံရတဲ့သားသမီးတွေလူမိသားစုတွေရဲ့ဓာတ်ပုံမျိုးတွေတော့ကျွန်တော်လည်းမတွေ့မိပါဘူး
မိမိလူညွေးဝင်ကြီးကလွတ်တော်ရှေ့မှာထွက်ဆိုခဲ့တဲ့အချိန်ထဲမှာပဲသမရရဲ့တာမြင့်မင်းနဲ့ပတ်သက်လို့တရားဝင်မှုရှိမရှိတရားရုံးမှာရင်ဆိုင်ရတဲ့အဖြစ်မျိုးနဲ့လည်းကြုံနေရတာပါသမရထရမ့်ကတော့သူ့အမိန့်ကိုအတည်ပြုနိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းသတင်းနောက်တွေကိုပြောဆိုခဲ့ပါတယ
် You know some things are law and I'm all in favor of it and some things are common sense
ဥပဒေနဲ့ပတ်သက်လို့ကျွန်တော်သဘောကျတာရှိပါတယ်သဘောဝကျတဲ့ကိစ္စတွေကိုလည်းကျွန်တော်ကြိုက်ပါတယ်အခုကိစ္စလည်းသဘောဝကျတဲ့ကိစ္စတစ်ခုပါ
သမရရဲ့အမေကိုဝါရှင်တန်ပြည်နယ်တရားသူကြီး James Robert ကယာယီဆန်းငံမှုဆုံးဖြတ်ခဲ့တဲ့အပေါ်မှာလဲသမရ Trump ကဝေဖန်ခဲ့တာပါ။ဒါပေမဲ့လဲသမရရဲ့ Twitter လူမှုကွန်ရက်ပေါ်ကမှတ်ချက်ဟာတရားရေးဌာနရဲ့အခန်းကဏ္ဍကိုထိခိုက်စေတယ်လို့ဝေဖန်သူတွေကမြင်ကြတယ်လို့အမိမြေလုံးရွေးဝင်ကြီးဌာနရဲ့တာဝန်နေနဲ့ပတ်သက်လို့ဒီမိုကရက်အမတ်တွေရဲ့မိခွန်းနေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးကယ်လီအတွက်လဲအကြိုက်ဆရာဖြစ်ခဲ့ရပါတယ်။
We didn't have to see the president's concern about what is
Lower my case are go give to site set out to the ya yung ga so phet che cha pi phit la mae case a paw tamara ye so yin pu ban mu de go chana ro a ni ne chi bu ro ma lo ba u
da mai le ta mye min go san ngat mo so phet khe de ti ya tu ji go ro tamara trump lo be a mi mye lon yoe win chi kelly ga tri pe ga da ba
in their courtrooms they're protected by people like me
တရားရုံးတွေမှာကျွန်တော်တို့လိုလူတွေကပဲသူတို့ကိုအကာအကွယ်ပေးထားတာပါဒါမှလည်းသူတို့အနေနဲ့ဆွေးနွေးတိုင်ပင်တာတွေလုပ်နိုင်ကြမှာဖြစ်တယ်လို့လူတွေကိုဝင်ဝင်ပေးလိုက်လို့တခုခုဆိုးဆိုးရွားရွားဖြစ်ခဲ့တယ်ဆိုရင်လေတရားသူကြီးရဲ့ဆုံးဖြတ်ချက်အတွေ့တရားရုံးကိုလာကြမှာမဟုတ်ပဲကျွန်တော်တို့လိုလူတွေစီကိုပဲရောက်လာကြမှာပါ
ဆွေရရန်ရဲမှာပဲတယောက်နဲ့တယောက်လူရိုးလူစင်မဟုတ်တဲ့သတိပေးပြောဆိုမှုတွေနဲ့တူသမ္မတ Trump ရဲ့ပြည်ဝင်ခွင့်ကန့်သက်တဲ့အမိန့်နဲ့ပတ်သက်လို့ခြေတင်ပြောဆိုမှုတွေကလည်းအကြီးအကျယ်ထွက်ပေါ်နေစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်လုံးတင်ဆက်ထားတာပါ VOA ကိုစာရေးသားပေးပို့ခြင်းနဲ့တိတိချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အခုဒီခါမှာတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ပြီးတင်ဆက်ပေးပါမယ်။2016ခုနှစ်အတွင်းအရတားထိခိုက်သေးဆုံးမှုဟာစံချိန်တင်မြန်မာခဲ့ပြီးတော့တာလီဘန်ရဲ့လက်နက်ကင်ပရိခါတွေအတွင်းလူပေါင်း 3,500 လောက်သေဆုံးခဲ့တယ်လို့8,000လောက်တရားရခဲ့တယ်လို့ကုလသမဂ္ဂကပြောဆိုပါရယ်။ဒါပေမဲ့လည်းတာလီဘန်အဖွဲ့အတွင်းသဘောထားကွဲလွဲမှုတွေရှိနေကြောင်းအသစ်ထုတ်ပြန်လိုက်တဲ့သဘုံတွေရဲ့ငင်းချိန်လုပ်ငန်းစဉ်ဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါရယ်။ Henry Ridgewell ရဲ့သတင်းတော်ကိုကိုအောင်အောင်ကတင်ဆက်ပေးပါမယ်ရှင်။
အာဖဂန်နစ္စတန်မြို့တော်ဂဘူးနဲ့တခြားမြို့တွေမှာအသေးခံဘုံးကွဲတိုက်ခိုက်မှုတွေတွေ့မြင်လာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလအထူးသံတမန်တာမီချီယာမာမိုတိုက
The killing and maiming of thousands of Afghan civilians is deeply
အာဖဂန်ပြည်သူတွေတပ်ဖြတ်ခံခဲ့ရပြီးထိခိုက်ဒဏ်ရာရတာတွေဟာအတော်တော်ကိုဆိုးရွားပြီးအဲ့ဒီလိုမဖြစ်အောင်တကယ်ကိုတားဆီးနိုင်ခဲ့ရမှာပါ
။အခုလိုတိုက်ခိုက်ကြမ်းဖက်မှုတွေရှိနေပေမဲ့လည်းငြင်းငြိမ်းရေးအတွက်အခွင့်အလမ်းတွေရှိတယ်လို့သုံးသပ်သူတချို့ကထောက်ပြကြပါရယ်။တာလီဘန်ခေါင်းဆောင်တချို့နဲ့တွေ့ဆုံမေးမြန်းခန်းတွေမှာအဖွဲ့အတွင်းစိတ်သဘောထားကွဲလွဲနေတာကိုတွေ့ရတယ်လို့ဆိုပါရယ်အစီရင်ခံစာကိုပူတဲ့ပြည်သူခဲ့တဲ့ပါမောက်ခသီယိုဖာရဲလ်က
Senior commanders who were in a sense using
အစီရင်ခေါင်းဆောင်တချို့ကအသေးခံတိုက်ခိုက်တာမျိုးလုပ်ပြီးအဖွဲ့နာမည်ကိုတိဆောက်မဲ့သဘောထားရှိပြီးတာလီဘန်အများစုကလည်းစုံငန်းတိုင်းတိုက်ခိုက်သွားဖို့ဆုံးဖြတ်ထားတာပါဒါပေမဲ့လည်းအခြေအနေတွေကိုပိုဆိုးမလာစေချင်တာမျိုးလည်းတွေ့ရပါတယ်
။တာလီဘန်ခေါင်းဆောင်ပိုင်းတွေအကြသဘောထားကွဲလွဲမှုတွေရှိနေတာကိုဖာရဲလ်ကအခုလိုထောက်ပြပါရယ်
။ The new emir
ခေါင်းဆောင်အခွန်ဇာတာဟာဘတူလာဟာသဘောထားပျော်ပြောင်းသူပါ။ ဒါပေမဲ့သူဟာရုပ်ပြခေါင်းဆောင်တဦးသာဖြစ်တယ်လို့တွေးဆမေးမြန်းသူတွေကပြောပါတယ်တာလီဘန်ကိုတကယ်ခေါင်းဆောင်နေသူဟာတခြားနေရာမှာရှိပါတယ်ဒါကြောင့်ခေါင်းဆောင်မဲ့တဲ့ပုံစံမျိုးဖြစ်နေကြတယ်ဆိုတဲ့အမြင်မျိုးအဖွဲ့အတွင်းမှာရှိနေပါတယ်
အာဖဂန်ဆိုရနဲ့တာလီဘန်ကြားငြိမ်းချမ်းရေးအတွက်တရားမဝင်ဆွေးနွေးကြတာမျိုးရှိပေမဲ့တရားဝင်ဆွေးနွေးပွဲမစတင်ခင်မှာနေတိုဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့ဝင်13,000လောက်ဟာအာဖဂန်နစ္စတန်ကနေဆုတ်ခွာပေးရမယ်လို့အစိုးရတာလီဘန်ခေါင်းဆောင်တွေကတောင်းဆိုထားပါတယ်အာဖဂန်သမ္မတအာရှရက်ဂါနီက
In some still provide sanctuary
in ဒီဖွဲ့တွေကိုထောက်ခံပံ့ပိုးပေးနေတဲ့သူတွေရှိနေသေးဖြစ်ပြီးတော့မကြသေးခင်တုန်းကအဓိကကြတဲ့တာလီဘန်ဖွဲ့ခေါင်းဆောင်ခါခါစားကပြောခဲ့သလိုပါကစ္စတန်ကမှသာခလုံးဝေးမရရင်သူတို့တလတော်မခံဘူးဆိုတာပါ
တာလီဘန်ခေါင်းဆောင်ပိုင်းအနေနဲ့အဖွဲ့အတွင်းကသဘောထားတင်းမာသူတွေနဲ့လည်းတွေ့ဆုံဆွေးနွေးပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းကပြည်ပခါတွေအဆုံးသက်ရေးကြိုးပမ်းဖို့ဖရဲကထောက်ပြထားပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ထားတာပါ View American တရရဲ့ည9:20အထိညပိုင်းမြန်မာဘာသာစီစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အခစကဏ္ဍဆက်လာတွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင်ဒီရေကနေဘလူးနေညနေကင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြေညာပေးပါမယ်ရှင
်မွတ်စလင်လူဦးရေအများဆုံးရှိတဲ့နိုင်ငံခုနှစ်နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြီးခဲ့တဲ့လအမိန့်ကိုဖက်ဒရယ်တရားသူကြီးတူကဆိုင်းငံ့ထားတာမှာဥပဒေကြောင်းအရခိုင်လုံမှုရှိမရှိဆိုတာကိုဆန်ဖရန်စစ္စကိုခြေစိုက်အမေရိကန်အယူခံတရားရုံးတစ်ခုကဒီသတင်းပတ်အတွင်းဆုံးဖြတ်ဖော်ရှိပါတယ်အမေရိကန်တရားရေးဌာနကရှေ့နေတူနဲ့ဝါရှင်တန်နဲ့မင်နီဆိုတာပြည်နယ်တွေကိုကိုစားပြုတဲ့ဝတ်လွန်တော်ရတူတို့ကတရားသူကြီး3ဦးပါအယူခံတရားရုံးမှာအင်္ဂါနေ့ကတယ်လီဖုန်းကနေတဆင့်ရှောက်လဲချက်တွေပေးကြပါဗျာ။အမေရိကန်ပြည်ထောင်စုရဲ့ပညာရေးဝန်ကြီးဖြစ်ပက်စီဒေဗိုးစ်အင်္ဂါနေ့ညပိုင်းကဒုတိယသမ္မတမိုက်ပန့်စ်ရှေ့မှာတန်သစ္စာကြေညာဆိုပါတယ်။ပက်စီဒေဗိုးစ်ကိုပညာရေးဝန်ကြီးဖြစ်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတာနဲ့ပတ်သက်ပြီးအငင်းပွားခဲ့ကြရပြီးတော့အင်္ဂါနေ့ထက်လွတ်တော်မဲခွဲတာမှလည်းထောက်ခံသူနဲ့ကန့်ကွက်သူမဲရေတွေတူနေတာကြောင့်ဒုတိယသမ္မတမိုက်ပန့်စ်ရဲ့ထောက်ခံမင်းနဲ့ဒေဗိုးစ်ကိုပညာရေးဝန်ကြီးအဖြစ်အတည်ပြုလိုက်နိုင်တာပါအစိုးရအဖွဲ့ဝင်တူအဖြစ်အတည်ပြုနိုင်ရေးဒုတိယသမ္မတရဲ့မဲကိုအသုံးပြုရတာဆိုရင်ဒါဟာအမေရိကန်သမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာလူတို့ကိုသူတို့ခေါ်ဆိုတဲ့မွတ်စလင်လူနည်းစုတွေကိုရရဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေပေါ်ပိုယန်မင်းကြီးဖရန်စစ်ကဒီကနေ့အပြင်းထန်ဝေဖန်လိုက်ပါတယ်သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကြတာတသက်ကြောင့်နှိမ့်ဆက်ညှဉ်းပန်းခံရအသက်ခံနေကြတဲ့အတွက်သူတို့အတွက်ဝမ်းဝန်းဆုတောင်းပေးကြပါစို့လို့ပိုယန်းမင်းကြီးကမိန့်ပါတယ်။ဗာတီကန်နန်းတော်မှာစုဝေးရောက်ရှိနေသူတွေနဲ့အတူဒီကနေ့လုပ်တဲ့ဝတ်ပြုဆုတောင်းပွဲတွင်ပိုယန်းမင်းကြီးကအဲ့လိုမိန့်ကြားသွားတာပါ။ရခိုင်ပြည်နယ်မှာလူကြုံရေးတပ်တွေကရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်တာ၊လူစုလူဝေးနဲ့မတင်းကျင့်တာ၊ရွာတွေကိုမီးရှို့တာတွေလုပ်ခဲ့ကြတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရကတခုထဲမှာဖော်ပြခဲ့ပြီးတဲ့နောက်ပိုယန်းမင်းကြီးကကြိုတင်ပြင်ဆင်မှသာပဲဒီကနေ့မိန့်ကြားဆုတောင်းပေးတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်လူမျိုးငါးဖန်းလူတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့ကပစ်ခတ်တာကြောင့်တူဦးတည်ဆုံပြီးနှစ်ဦးဒဏ်ရာရတဲ့ကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ကမြန်မာအစိုးရကိုအကြောင်းကြားထားပါတယ်။အသက်26နှစ်အရွယ်ငါးဖန်းသားနူရူအာမင်တည်ဆုံခဲ့ရပြီးနှစ်ဦးဒဏ်ရာရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ TechNet ဒေသခံတွေငါးဖန်းသမားတွေနဲ့ဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကပြောပါတယ်။ဒီကရက်နှစ်မှာဗီယက်နမ်နိုင်ငံကိုဝင်တဲ့ကမ္ဘာလက်ကြီးတွေတဲ့တရုတ်နိုင်ငံကအများဆုံးဖြစ်တာကြောင့်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားတာတမိုင်းနဲ့ကြည်မယုံကြည်ကြတာတွေကြောင့်ထိခိုက်နေတဲ့နိုင်ငံဆက်ဆံရေးပြန်ကောင်းလာစေနိုင်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချက်ကိုကိုကျော်ကျော်တင်ကကြေညာပေးခဲ့တာပါဒီညနေတွေစီစဉ်ထုတ်လုပ်ရမှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audio Speakers ဖြစ်ပါတယ်ကျမအီသန်စင်ပါရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုည9:00-10:00 ထိ line to meter 24.25-51 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.